ေဘောမြားမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောမှာကရဲဘော်ဦးတင်ခေါ်ပုံမှုချုပ်ဟောင်းကျော်သောကွယ်လွန်ခြင်းတစ်နှစ်ပြည့်အမှတ်တရစာအုပ်အတွဲ၁အကြောင်းဖြစ်ပါတယ်တဝင်းလွာတွေဆောင်းမားတွေတွဲဆုံမေးမြန်းခန်းတွေပေးစာတွေကြပြားတွေတရားနိဗ္ဗာန်ကိုဓာတ်ပုံ30ခန်းနဲ့ဗမျက်နာ300ကျော်ထူတဲ့စာအုပ်ကြီးဖြစ်ပါတယ်ရေးသားကြသူတွေကတော့ပုံမှုချုပ်ကျော်သောရဲ့မိသားစုဝင်များရဲဘော်များမိတ်ဆွေများနဲ့ဗမာပြည်ကွန်မြူနတီပါတီကောင်းဆောင်များဖြစ်ကြပါလေ။အားလုံးဆောင်မှုရှင်များဟာပြည်ပမှာရောက်ရှိနေထိုင်ကြသူတွေကြီးလို့တော့ဖြစ်ပါလေ။ဆက်လက်ပြီးအတွဲနှစ်ကိုလည်းထုတ်ဝေလိုက်ပြီးလို့သိရပြီးဗိုလ်ချုပ်တင်ဦးဒေါက်ခင်ဆွေဦးစတဲ့ပြည်တွင်းကရဲဘော်များနဲ့မိတ်ဆွေများကြီးတာထားတဲ့ဆောင်းမတွေကြပြားတွေကိုစုစည်းထားတာလို့သတင်းကြားပါလေ။ပြည်ပရောက်ဗမာတွေကသတင်းကြားရင်ကြာချင်းပြည်တွင်းကိုလှမ်းပြီးမှကြားဝယ်ယူဖို့စူးစမ်းကြတဲ့အခါအုတ်ဒီရောင်းကုန်သွားလို့လုံးဝမရလိုက်ကြတော့ဘူးလို့ရသိရပါတယ်။ပုံမှုချုပ်ဟောင်းကျော်စောဆိုတာတမတော်ဖခင်လွတ်လပ်ရေးဖခင်ဘုချုပ်အောင်ဆန်းပြည်ရင်လူကြီးညိုအများဆုံးရဲဘော်တန်ချက်ဝင်ဖြစ်ပါတယ်။အင်္ဂလိပ်နေချင်းသူမောင်းထုတ်ရင်းနဲ့ဖက်ချစ်ဒေါ်လာရင်းမှာခေါင်းဆောင်တစ်ဦးဖြစ်ပါဝင်ခဲ့ပြီးအမေရိကန်ကလက်နက်ရိတ်ခါအပြည့်အဝထောက်ပံ့ထားတဲ့တရုတ်ပြည်ကျူးကျော်သူများကိုလည်းပြောင်မြောက်စွာတွန်းလှန်မောင်းထုတ်နိုင်ခဲ့လို့ကဘာကျော်တိတ်ကောင်းဆောင်တူလည်းဖြစ်ပါတယ်ဘုချုပ်ကျော်သောဟာဗမာတံပရောထူထောင်ရေးနဲ့ဖက်ချစ်ဒေါ်လာမှုဖာစပလအဖွဲ့ချုပ်ကြီးဖွဲ့စည်းရမှာဘုချုပ်အောင်ဆိုင်ရဲ့ရုပ်ကြီးရင်းနှီးသူရဲဘော်အဖြစ်ဘ ਹੁ အသက်ချာနေရာကပါဝင်ခဲ့သူပါရဲဘော်တုံးချိတ်ထဲမှာဘုချုပ်အောင်ဆိုင်ဟာဗမာပြည်ရဲ့ပထမဆုံးကွန်မြူနစ်ကလပ်စီအတွေ့အမှုအဖြစ်ဆောင်ရွက်ခဲ့ဖူးပြီးဘုလက်ရဘုရန်အောင်ဘုစင်ရဘုရဲထုတ်ဘုတာယာစတဲ့ရဲဘော်တုံးချိတ်ဝင်များဟာကွန်မြူနစ်ပါတီဝင်တွေဖြစ်ခဲ့ကြပါတယ်။ပြည်တွင်းစစ်ကာလတစ်လျှောက်မှာကွန်မြူနစ်ဗိုလ်ချုပ်များတောက်ခုတ်သွားတဲ့အခါဗိုလ်ချုပ်ကျော်သောတဦးသာတမတော်ထဲမှာကြံရှိခဲ့ပြီးတိုင်းပြည်တာဝန်ကိုစွန့်စားတမဆောင်ရွက်ခဲ့ပြီးမြေပြည်လူထုကြည်ညိုတဲ့ဗိုလ်ချုပ်ကျော်သောကိုဘုန်နေဝင်းကဥကျော်ငိမ့်ဟိုအောင်ကြီးစားတဲ့ဆိုရှယ်လက်များနဲ့ပူပေါင်းအပြစ်ရှာပြီးတမတော်ကထုတ်ပြခဲ့ပါတယ်။တမတော်ပြန်ပရောက်တဲ့အခါငင်းငင်းကြီးဖခင်ဆရာကြီးတချွန်ကတော်မိုင်းထံပါမှာဒုဥက္ကဋ္ဌအဖြစ်ဒီမြောက်ခံရပြီတမတော်ခေါင်းဆောင်ကနေပြည်သူလူထုခေါင်းဆောင်ဖြစ်လာခဲ့ပါတယ်မကြာခင်ဘုန်နေဝင်းကစစ်တပ်ကိုလက်ကင်တုပ်လုပ်ပြီးနိုင်ငံတော်အာဏာကိုသိမ်းပိုင်လိုက်တဲ့အခါအဖွဲ့အစည်းလှုပ်ရှားမှုတွေအလုံးနှိပ်ကွပ်ခံလိုက်ရပါတယ်ဒီအခါမှာဘုမှုချုပ်ဟောင်းကျော်သောဟာအထက်ပြင်တောင်အင်္ဂလိပ်တလုံးမှာချိုးတဲ့စွာနေထိုင်ရင်စပါတီလေးလာမှုကိုသာအေဂျင့်စွာပြုလုပ်နေခဲ့ပါတယ်ဒါပေမဲ့ပုန်နေဝင်းရဲ့စစ်ထောက်လိုင်းရဲ့ငရဲသားများကအမြဲစောင့်ကြည့်တာခံရပြီးအနေကျုံလာတဲ့အတွက်မိသားစုနဲ့အတူတောက်ခုံပြည်ဗမာပြည်ကွန်မြူနစ်ပါတီထံမှကိုတုံနေပါလေ။ကွန်မြူနစ်ပါတီဘဟုစစ်ကော်မရှင်မှပါဝင်ဆောင်ရွက်ပြီးနောက်ပါတီဘိုကော်မတီဝင်အဖြစ်ရွေးခိုင်းအောင်ပါလား။အသက်ရွယ်ကြီးရင်လာတဲ့အခါပါတီနာယကအဖြစ်နဲ့လိုအပ်တယ်လို့ကိုကြီးလှုပ်ဆောင်ရင်းမိသားစုနဲ့အတူတနိုင်တစ်ပိုင်းစိုက်ပျိုးလေးမွေးကြွေးလေးများလုပ်ကင်နေခဲ့ရှာပါလေ။အသက်33နှစ်အရွယ်နှစ်ထောင်စပုံကနေမှာလူကြီးယောဂာနဲ့ကွယ်လွန်ပြီးကွယ်လွန်ကနေမှာဗမာပြည်ပြန်ပြီးရွှေကုံဖျားကိုဖူးရင်လာတယ်လို့နောက်ဆုံးတန်တားသွားခဲ့ရှာပါတယ်။ဘုံမှုလူဟောင်းကျော်သောဟာအသက်19နှစ်အရွယ်မှာဆီဟာအတတ်တင်ကျောင်းသားတမက်ကအတွေ့အမှုဖြစ်နေ1300ပြည့်ရေးတော်ဘုံမှာပါဝင်ဆောင်ရွက်ပြီးနောက်ကျောင်းသားကိုရှိဘောအားကတချင်းရှိဘောကိုကူပြောင်းရင်းတက်လုံးနိုင်ငံအကျိုးကိုသာထမ်းဆောင်ရွက်သူဖြစ်ချင်ရှာပါတယ်။ခုလိုဘုံမှုလူဟောင်းကျော်သောကွယ်လွန်လာတဲ့အခါသူ့အောက်အသက်နှစ်နှစ်လောက်နေတဲ့ဘုရဲ့ထွတ်တာရဲဘော်တုံးကျိတ်တိုင်းမှာကြံရစ်ခဲကြောင်သိရပါတယ်။ဘုံချုပ်ကျော်သောရဲ့အမတ်တရားစာများကိုဖတ်ရှုပြီးနောက်တနေ့နေ့မှာတော့ဆရာကြီးတချင်းကိုတော့မိုင်းရဲ့ကူပိတ်မှချင်းရင်မှာဘုံချုပ်ကျော်သောရဲ့ကိုယ်ပိတ်မှန်တခုတီထောင်ကြလိမ့်မယ်လို့တဏ္ဍာမျှော်လင့်မိပါတယ်ခင်ဗျာကျွန်တော်ဟောဆွေးပါ